COVID-19
ကူးစက်ပြန့်နှံ့မှုတွေကြောင့်နိုင်ငံတွင်းအသွားအလာကန့်သတ်တမ်းမြစ်ချက်တွေကိုခြေလျှော့နိုင်ရေးဆောင်ရွက်မယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောက်ဆန်းစုကြည်ကတင်းနှံ့လာနေမိန့်ခွန်းမှာပြောပါတယ်ဖြစ်လျှော့ပေးနိုင်တယ်ဖြစ်လျှော့ပေးခြင်းနဲ့စီးပွားရေးကြောင့်ပြည်သူလူထုတွေရဲ့စိတ်ဖြစ်မှုသက်သာဖို့အတွက်ပေါ့အဲ့တော့အသွားအလာရေးစီးပွားရေးလုပ်ဖို့လုပ်နိုင်တဲ့အ ီဖြစ်ပွားမှုအနှဲငယ်တူလာပြီးနောက်သတင်းပါအနှဲငယ်အထိတူလာအောင်တဲ့အခြေအနေရှိကြောင်းဒါပေမဲ့အခြေအနေကိုထိန်းထားနိုင်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။တနင်္လာနေ့နောက်ဆုံးရသတင်းတွေအရမြန်မာနိုင်ငံမှာကိုဗစ် -19 အကြီးကျယ်လူနာ 8,505 ယောက်ရှိပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့တနင်္လာနေ့ည၈နာရီထုတ်ပြန်ချက်မှာတော့ကိုဗစ် -19 အတည်ပြုလူနာသစ် 1,159 ယောက်ထပ်တွေ့ပြီးသေဆုံးသူ26ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းဟာ 1,965 ယောက်ရှိပါတယ်။ဆေးရုံဆင့်ကွင်ရသူ 6,000 နီးပါးရှိပြီဖြစ်တာကြောင့်လူနာ 2,000 လောက်ဆေးရုံတက်ကုသမှုခံယူနေရဆဲဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 စစ်ဆေးပြီးသူပေါင်း 100,000 ကျော်ရှိပါတယ်ရှင်။